ိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံမှာမြို့ကြီးတော်တော်များများမှာဆိုရင်အသွားအလာတွေတားမြစ်ထားပြီးစီးပွားရေးလုပ်ငန်းတွေလည်းပိတ်ထားရတဲ့အတွက်ကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်လာမှာစိုးရိမ်နေရပါတယ်။တရုတ်နိုင်ငံထဲမှာလုပ်ငန်းတွေရပ်ဆိုင်းနေုံသာမကပြည်ပမှာပါရိုက်ခတ်လာနေရမှာတောင်ကိုရီးယားနိုင်ငံ Hyundai ကားကုမ္ပဏီဟာဆိုရင်လည်းအကြီးဆုံးစက်ရုံတစ်ခုမှာထုတ်လုပ်မှုတွေဆိုင်းထားရမယ့်အကြောင်းအင်္ဂါနေ့ကပဲကြေညာခဲ့တာပါ။တရုတ်နိုင်ငံမှာသာမကပြပစီးပွားရေးလုပ်ငန်းတွေမှာပါထိခိုက်မဲ့အခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက်မာရီယာမာဒီလိုရဲ့သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်
။ကိုရိုနာဗိုင်းရပ်စ်မပြတ်နိုင်အောင်ထိန်းချုပ်ဖို့ကြိုးပမ်းနေရတဲ့တရုတ်နဲ့ဟောင်ကောင်ကလမ်းတွေပေါ်မှာခြောက်ခံနေသလိုဈေးဆိုင်တွေလုပ်ငန်းတွေလည်းပိတ်ထားပါဗျ။ဝါရှင်တန်ချီဆိုင် Brookings Institution ကသူတည်တည်ဒေးဗစ်ဒေါ်လာကတော့ဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးမှာတိတိကျကျရပ်ခတ်နိုင်တယ်လို့ဆိုပါတယ်
။ You've got areas that produce about 2/3 of China's GDP have already extended their holidays for a couple more weeks.
ပြည်နယ်ငံ GDP ရဲ့3ပုံ2ပုံလောက်ရှိတဲ့ကုန်ထုတ်လုပ်ငန်းတွေကိုနောက်ထပ်သတင်းနှစ်ပတ်3ပတ်လောက်အထိဆန္ဒထားပါတယ်။ရှစ်ပြောင်းလို့သမားတွေလည်းစက်ရုံတွေကိုပြန်မလာနိုင်ကြပါဘူး။ဒါကြောင့်လည်း2020ဘဏ္ဍာနှစ်ပထမ3လပတ်အပြင်ဒုတိယ3လပတ်မှာလည်းစီးပွားရေးရတဲ့သိပ်မကောင်းဖို့ကတေချာသလောက်ပါ
။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်တရုတ်နိုင်ငံမှာသာမကကမ္ဘာစီးပွားရေးမှာပါရပ်ခတ်နိုင်တယ်လို့လည်း Hong Kong Geo Securities အမှုဆောင်ရရှိချုပ် Francis Long ကပြောပါတယ်
။ Maybe the global economic growth will shrink by 0.05%.
ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှုန်း 3.5 ရာခိုင်နှုန်းလောက်လျော့သွားနိုင်ပါတယ်
။တရုတ်ဆိုတာတာဝန်ရှိသူတွေကတော့ခီးစွာလုပ်ငန်းပါဝင်စီးပွားရေးလုပ်ငန်းတွေမှာထိခိုက်မှုတွေရှိနေတာကိုအတိအမှတ်ပြုပြောဆိုထားပါတယ်။ဒါမှမဟုတ်ရပ်ခတ်မှုတွေကရေတိုကာလကဖြစ်မယ်လို့လည်းအမျိုးသားဖွံ့ဖြိုးရေးနဲ့ပြည်ရင်ပြောင်းလဲရေးကော်မရှင်လက်ထောက်ညွှန်ကြားမှုလျံဝေလျံကပြောပါတယ်
။疫情对经济影响的大小取决于疫情防控的进展和成效。
စီးပွားရေးရပ်ခတ်မှုတွေဟာကူးစက်မှုတားဆီးရေးနဲ့ထိန်းချုပ်ရေးမှာတိုးတက်မှုတွေနဲ့ရလဒ်တွေအပေါ်အဓိကမူတည်နေပါတယ်။ဒါပေမဲ့လည်းကျွန်တော်အလေးထားပြောချင်တာကတော့ရိုက်ခတ်မှုတွေဟာယာယီပဲဖြစ်ပါလိမ့်မယ်။တရုတ်နိုင်ငံရဲ့စီးပွားရေးအခြေခံတွေမှာအပြောင်းအလဲမဖြစ်နိုင်ပါဘူး။
ဒါမှလည်းကိုရိုနာဗိုင်းရပ်စ်စတင်ပြန့်နေရာဟူပေပြည်နယ်ကစတော်ဘယ်ရီချမ်ပီယံလီဇင်မင်းတို့လိုလုပ်ငန်းရှင်တွေကတော့စီးပွားရေးမှာရပ်ခတ်မှုတွေတိတိကျကျခံစားနေရတာပါ
။ဒီ肯定不好嘛。這肯定是有點沮喪嘛。
စိတ်သက်တော့ကြမိပါတယ်။ဒါပေမဲ့လည်းအခုကြုံနေရတဲ့ကူးစက်မှုကလူတွေဖန်တီးတာမဟုတ်တဲ့အတွက်ကျွန်တော်တို့လည်းဘာမှတတ်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူး
။တရုတ်နိုင်ငံပိုင်းမကောက်မှာလည်းလောင်စာရုံတွေကိုသတင်းနှစ်ပတ်ကြာပိတ်မဲ့ကြောင်းအင်္ဂါနေ့ကပဲကြေညာထားတာပါ။တရုတ်နိုင်ငံကငွေချေးတက်နိုင်သူတွေနဲ့ပြည်နယ်လေးရှိတဲ့မကာအိုကလောင်စာရုံတွေကိုပိတ်ထားဖို့မကြေညာခင်မှာကလေးကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူသူမရှိသလောက်ပြစ်နေကြတာပါခင်ဗျာ။